မီးရောင်ခံထားရတဲ့မွတ်စလင်ရွာတွေရဲ့အခြေအနေဟာအတော်ဆိုးရွားကြောင်းမနေ့စနေနေ့ကရခိုင်ပြည်နယ်မောင်တော်ဒေသကိုတွားရောက်ခဲ့တဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတာရိုကိုနိုကပြောပါတယ်မတူညီတဲ့အတိုင်းအဝိုင်းတစ်ခုကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ဖို့ဂျပန်နိုင်ငံကအကူအညီတွေအမြောက်အများပေးသွားမှာဖြစ်ကြောင်းဝန်ကြီးတာရိုကိုနိုကမွတ်စလင်ရွာသားတွေနဲ့တွေ့ဆုံစိတ်မှာပြောကြားခဲ့တဲ့အကြောင်းမတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင်
2019ခုနှစ်ဩဂုတ်လနောက်ပိုင်းဘူတီတောင်မောင်တော်နယ်မြေတစ်လျှောက်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုဖြစ်စဉ်အတွင်းမိရှုဖြက်စီခံထားရတဲ့မွတ်စလင်ရွာတွေကပန်းတော်ပြင်ကျေးရွာအုပ်စုမှာမြန်မာအစိုးရအစီအစဉ်နဲ့နေအိမ်တွေပြန်ပြီးဆောက်လုပ်နေတဲ့အခြေအနေတွေနဲ့ဒုက္ခသည်တွေကိုပြန်လည်ခံမဲ့စခန်းတွေကိုမစ္စတာကိုနိုဦးဆောင်နဲ့ဂျပန်အစိုးရကိုယ်စားလှယ်ဖွဲ့ကဇန်နဝါရီလ13ရက်နေ့ကတွားရောက်ကြည့်ရှုခဲ့တာပါဒါဟာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေကိုတွားရောက်ကြည့်ရှုခွင့်ရတဲ့ပထမဆုံးနိုင်ငံတကာအဆင့်မြင့်ခေါင်းဆောင်တဦးရဲ့ခီးစဉ်လည်းဖြစ်ပါတယ်သူရဲ့မျက်မြင်တွေ့ရှိချက်တွေအရမီးလောင်ခံထားရတဲ့အခြေအနေတွေဟာအတော်လေးကိုဆိုးရွားကြောင်းပန်းတော်ပြင်ရွာမှာသတင်းတောက်တွေကိုဂျပန်နိုင်ငံရဲ့ဝန်ကြီးတာရိုကိုနိုကအခုလိုပြောပါတယ
်မွေတီရူမူရာ
The situation is dire as I saw
ကျွန်တော်မြင်ခဲ့ရတဲ့မီးလောင်ခံထားရတဲ့ရွာတွေအိမ်တွေရဲ့အခြေအနေဟာကြောက်စရာကောင်းပါတယ်မတူညီတဲ့အတန်းအဝိုင်းနှစ်ခုကြားပြန်လည်တင့်မြင့်ရေးအတွက်ဂျပန်အစိုးရအနေနဲ့အစွမ်းကုန်အကူအညီတွေပေးသွားမှာပါ
ဒါပြင်ပြန်လာတဲ့ဒုက္ခသည်တွေသူတို့ရဲ့ဘဝတွေပြန်ပြီးတိဆောက်ရမှာအကူအညီတွေပေးဖို့အများကြီးလိုအပ်နေကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။မစ္စတာကိုနိုဟာမွတ်စလင်ရွာသားတွေနဲ့တွေ့ဆုံပြီးမေးမြန်းမှုတွေပြုလုပ်ခဲ့ပါတယ်။ရွာအကြီးကဲတဦးကတော့သူတို့အိမ်တွေဘလို့မီးရှို့ဖျက်ဆီးခံရတယ်ဆိုတာကိုပြောပြခဲ့တယ်လို့အခုပြန်ပြီးတိဆောက်နေတဲ့အခြေအနေတွေကိုလည်းရှင်းပြခဲ့ပါတယ်။ဂျပန်နိုင်ငံသားရေးဝန်ကြီးကလည်းကိုယ်ဝေရဘာသာမတူညီတဲ့အတိုင်းဝိုင်းနေကြအတူတကွငြိမ်းချမ်းစွာရှင်တွဲနေထိုင်ရေးဂျပန်နိုင်ငံဘက်ကအကူအညီတွေပေးသွားမှာဖြစ်တယ်လို့ရွာသားတွေကပြန်လည်ပြောကြားခဲ့ပါတယ်။မောင်တော်ခီးစင်တွင်ဘင်္ဂလားဒေ့ရှ်နေဆက်ကနေဒုက္ခသည်တွေပြန်လာမဲ့လမ်းကြောင်းနဲ့သူတို့ကိုလက်ခံမဲ့စခန်းတွေကိုမစ္စတာကိုနိုနဲ့အဖွဲ့တွားရောက်ကြည့်ရှုခဲ့ပါတယ်။အတူလိုက်ပါသွားတဲ့လူမှုကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကလည်းဒုက္ခသည်တွေပြန်လည်လက်ခံမဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဂျပန်နိုင်ငံသားရေးဝန်ကြီးကိုရှင်းပြခဲ့ပါတယ်။အဲ့ဒီနောက်မှာတော့တောင်ပြူလက်ဝဲမှာရှိတဲ့ဘင်္ဂလားဒေ့ရှ်မြန်မာချစ်ကြည်ရေးတရားကိုမစ္စတာကိုနိုတွားရောက်ကြည့်ရှုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တွေပြန်လာမဲ့အစီအစဉ်ကိုတော့လာမဲ့ဇန်နဝါရီလ23ရက်နေ့မှာစတင်မှာပါ။ဒုက္ခသည်တွေလုံခြုံစွာနေရပြန်နိုင်ရေးဂျပန်အစိုးရဘက်ကလူလာကြောင်းမစ္စတာကိုနိုကတောက်ကြနေကနေပြီးတော့မှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းလည်းပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံသားဝင်ကြီးဟာဒေါက်အောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တခြားစီတွေ့ဆုံရမှာလုံခြုံရေးကောင်စီကချမှတ်ထားတဲ့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေအနေနဲ့မြောက်ကိုရီးယားအလို့သမားတွေကိုလက်မခံဖို့အချက်အပါအဝင်မြောက်ကိုရီးယားအပေါ်အရေးယူတဲ့ဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံအနေနဲ့ဆက်လက်လိုက်နာဖို့တိုက်တွန်းဆွေးနွေးခဲ့ကြောင်းဂျပန်သတင်းတွေမှာရေးသားထားပါတယ်မနေ့စနေနေ့ကမြန်မာနိုင်ငံခီးစဉ်တည်ဆုံပြီးတဲ့နောက်ဂျပန်နိုင်ငံသားဝင်ကြီးဟာ RS စော်ဘွားများတည်ထောင်စုကိုဆက်လက်ထွက်ခွာပြီးနိုင်ငံတကာစွမ်းအင်အေဂျင်စီအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်။အဲဒီနောက်မှာတော့ကနေဒါနိုင်ငံဗန်ကူးဗားမှာကျင်းပမယ့်မြောက်ကိုရီးယားနဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်ချိန်းချောက်မှုအန္တရာယ်ကိုတုံ့ပြန်ဖို့အမေရိကန်တည်ထောင်စုနဲ့ကနေဒါနှစ်နိုင်ငံပူးတွဲဆွေးနွေးပွဲကိုမစ္စတာကိုနိုတက်ရောက်မှာဖြစ်ပါတယ်ရှင်။